Bangladesh နိုင်ငံဘက်ကမိုးစတင်ဒုက္ခသည်900လောက်ကိုပြန်လက်ခံဖို့စဉ်းသင့်ရှိနေတယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်။အရင် NLD အစိုးရလက်ထက်မှာ Bangladesh အစိုးရနဲ့သဘောတူထားတဲ့အတိုင်းလက်ခံမှာဖြစ်တယ်လို့ဆိုပါတယ်။လက်ရှိမှာတော့တရားဝင်ပြန်လာတဲ့ရိုဟင်ဂျာမိုးစလင်တရားမှမရှိသေးတဲ့အခြေအနေကြောင့်ရန်ကုန်ကလာတဲ့သတင်းကိုကိုရနိုင်ကပြောပြပါမယ်
။ Bangladesh နိုင်ငံဘက်ရောက်နေတဲ့ဒုက္ခသည်တွေပြန်လက်ခံမယ်လို့ပြောထားတဲ့စစ်ကောင်စီကရခိုင်ပြည်နယ်မြောက်ပိုင်းမှာဒုက္ခသည်900လက်ခံဖို့အစဉ်အဆက်ပြင်ထားတယ်လို့ VOA ကိုပြောပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာသက်သက်ခိုင်နဲ့တောင်ဝရှိသူတွေ2021ခုနှစ်ဒသမလလယ်မှာရခိုင်ပြည်နယ်ကိုလာရောက်ပြီးတော့ရိုဟင်ဂျာဒုက္ခသည်စခန်းတွေစီတွားရောက်ခဲ့သလိုရိုဟင်ဂျာတွေပြည်နယ်လက်ခံရေးနဲ့ပတ်သက်ပြီးလည်းဆောင်ရွက်ခဲ့တာရှိပါတယ်။အဲ့ဒီနောက်ပိုင်းဒုက္ခသည်900လောက်ပြန်လာနိုင်အောင်အစဉ်နဲ့ပြင်ဆင်ဆောင်ရွက်ထားတယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းက VOA ကိုပြောပါတယ်
။ဒုက္ခသည်လောက်ပြောရရင်တော့လူ900လောက်ကိုလက်ခံဖို့အစီအစဉ်ရှိတယ်ဆိုတာလွန်ခဲ့တဲ့တစ်လကျော်ကျော်နှစ်လလောက်နှိပါးကလေးကအဲ့လိုပြောပါတယ်။အဲ့တော့လက်ခံဖို့ရှိတယ်အဲ့လိုသူတို့ပြောတဲ့အချိန်မှာတော့ကအဲဒီ COVID-19 ရောဂါအကျဖက်မှရှိတော့ငါပေါ့နော်။ကိုဗစ်ဆက်ကိုအကြဘက်မှာအချိန်တုန်းကတိုးတာဖြစ်ပါတယ်ဆိုတော့အဲ့လိုဘယ်လိုလက်ခံမလဲဆိုတဲ့ဟာကိုကျွန်တော်သိထားသလောက်ပြောရရင်တော့ပုံချောင်းနဲ့ရေချောင်းနှစ်ခုကလက်ခံမှာပေါ့ဆိုတော့ဒီတောင်ပြိုလက်ဝဲအဲကပုံချောင်းကဝင်လို့ရှိရင်ကျင်းချောင်းကရေချောင်းကဝင်တာကိုလက်ခံမှာပေါ့နေရာနှစ်နေရာလက်ခံမယ်လို့ပြပါတယ်ဆိုတော့ကျွန်တော်ပြောတာကတောင်ပြိုလက်ဝဲနဲ့ကျင်းချောင်းကအတိအကျဟိုမှန်ကြီးမှမှန်မယ်နှစ်နေရာလက်ခံမယ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်က ARS အကြမ်းဖက်အဖွဲ့နဲ့စစ်တပ်ကြားတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်စစ်တပ်ကနယ်မြေရှင်းလင်းရေးတွေလုပ်ခဲ့တာကြောင့်ရိုဟင်ဂျာမွတ်စလင်9သိန်းထံမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေပြန်လည်လက်ခံရေးအတွက် NLD အစိုးရလက်ထက်မှာဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်မှုတွေလုပ်ခဲ့ပါတယ်။အဲ့ဒီတဲကပြန်လာမဲ့ဒုက္ခသည်တွေအတွက်ရခိုင်ပြည်နယ်မြောက်ပိုင်းမှာနေရာထိုင်ခင်းတွေကိုစီစဉ်ထားတာပါ။အခုဘင်္ဂလားဒေ့ရှ်ဘက်ကပြန်လာမဲ့သူတွေကိုလည်း NLD အစိုးရလက်ထက်ကလေးကမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အတိုင်းစီစစ်လက်ခံမှာဖြစ်တယ်လို့ပြည်내ကောင်စီပြောခွင့်ရဦးလာသိန်းကပြောပါတယ်
။အဲ့ဒီမှာလက်ခံတဲ့အခါမှာဟိုဘင်္ဂလားဒေ့ရှ်ဘက်ကတရားဝင်ပို့ရမယ်။အဲ့ဒီပို့မဲ့လူတွေကကျွန်တော်တို့ကဟိုသဘောကလူနာမည်တွေပါမဲ့ဥယျာဉ်တွေကြားမတွေဇင်းတွေကကျွန်တော်တို့ရပိတာဖြစ်မှာဖြစ်ပါတယ်။ဆိုတော့မိသားစုစုပို့လာရင်ကျွန်တော်တို့ဘက်ကလက်ခံဖို့ဒီနိုင်ပြထားတဲ့စည်ရေးရလူပုံမဟုတ်ဘူးကျွန်တော်တို့စီစီရမှာဖြစ်ပါတယ်အဲ့လိုမစီစစ်ခင်မှာနံပါတ်1အစင်ကတော့သူတို့ကကိုဗစ်ကင်းချင်းနဲ့အထောက်အထားကိုရင်ပြဟို10ယောက်ကိုတွဲမယ်ဆိုရင်အဲ့ဒီ10ယောက်ကိုကျွန်တော်တို့လက်ခံရမယ်လူပုံမဟုတ်ဆိုတာကိုစီစစ်မှာဖြစ်ပါတယ်အဲ့စီစစ်ပြီးလို့ရှိရင်အဲ့ဒီပေါ်10ယောက်လက်ခံလိုက်မယ်ဒီနေ့မှာလူ50လက်ခံမယ်ဆိုလို့ရှိရင်တော့50ပြည့်အောင်လက်ခံသွားမှာပေါ့
ပြန်လည်ဝင်ရောက်လာမဲ့သူတွေရဲ့စာဝတ်နေရေးအတွက်မောင်တော်မြို့နယ်လာဖို့ကောင်ယာယီပြန်လည်လက်ခံရေးစခန်းမှာအစင်းနဲ့ပြင်ထားသလိုလက်ခံပြီးသားသူတွေကိုလည်းတေချာစီစစ်ပြီးတော့သူတို့နေရာကိုပြန်လည်ပို့ဆောင်သွားမှာဖြစ်တယ်လို့ဥလာသိန်းကပြောပါတယ
်။လက်ဖို့ကောင်စခန်းမှာတော့သူတို့ကိုစောင့်ရှောက်ထားဖို့သူတို့နေဖို့အဆောက်အဦတွေထောက်ထားပါတယ်။သူတို့ကိုယာယီအားဖြင့်ရိတ်ခါတွေစံပိုးကိုနေရေးထိုင်ရေးစားရေးတောက်ရေးပေါ့နော်။အဒီပြင်ထားပါတယ်။အဲ့ဒီမှာအဲ့ဒီလိုအဲ့ဒီရပုကုန်စခန်းမှာစုစည်းထားစီမှာပဲအဲ့တို့ဘယ်ရွာကိုသွားရမယ်သူတို့ဘယ်ရွာမှာနေမယ်ဆိုတဲ့အားလေးတွေကိုအစီအစဉ်ကိုဒီစခန်းမှာတာဝန်ရှိတဲ့အဖွဲ့အစည်းတွေဌာနတွေကလုပ်ပေးမှာဖြစ်ပါတယ်လက်ခံမဲ့အစီအစဉ်ကရခိုင်ပြည်နယ်အစိုးရကလက်ခံမဲ့အစီအစဉ်မဟုတ်ပါဘူးပြည်ထောင်စုကလက်ခံမဲ့အစီအစဉ်တည်ရပါတယ်ခင်ဗျာ
စစ်ကောင်စီအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံဖို့အစဉ်အသင့်ပြင်ထားပေမဲ့လက်ရှိအချိန်ထိတော့တယောက်မှပြန်လာတာမရှိသေးဘူးလို့ဦးလာသိန်းကပြောပါတယ
်တယောက်မှမရှိသေးပါဘူးကျွန်တော်တို့ကဟိုဂုတ်လာကတစ်ခေါက်ကျွန်တော်တို့သွားပြီးတော့လက်ဖို့ကောင်စခန်းစစ်ပါတယ်နောက်ကြားထဲလည်းတစ်ခေါက်ရောက်ပါတယ်ဆိုတော့အဲ့ဒီတော့ကျွန်တော်လက်ဖို့ကောင်စခန်းရဲ့အဲမှာပေါ့နော်လူတွေလက်ခံတဲ့အစီအစဉ်မရှိဘူးပေါ့အဓိကတော့ကကျွန်တော်တို့လက်ခံဖို့သဘောတူပြီးမှ COVID-19 တတိယလိုင်းရဲ့ပြင်းထန်မှုအခြေအနေကြောင့်ရပ်သွားတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့အခုတော့ဒီလက်ဖို့ကောင်စခန်းမှာရောက်လာလို့ရှိရင်နေဖို့ထိုင်ဖို့အချင်းပြောင်းဆိုပြီးတော့အဲဒီစခန်းမှာသူတို့နေမဲ့အဆောက်အဦတွေရဲ့ကြံ့ခိုင်မှုတန့်ရှင်းရေးတွေကိုပြန်လုပ်ထားတယ်လို့ပဲသိရပါတယ်လူတယောက်မှလက်ခံရတာမရှိသေးပါဘူးခင်ဗ
ျဘင်္ဂလားဒေ့ရှ်ဘက်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်ပို့ဖို့ဘင်္ဂလားဒေ့ရှ်အစိုးရက2020ခုနှစ်မှာစီစဉ်ခဲ့ပေမဲ့ရိုဟင်ဂျာတွေကိုယ်တိုင်ကမြန်မာနိုင်ငံမှာသူတို့အတွက် လုံလုံရေးအမခံချက်မရှိဘူးဆိုပြီးတော့ပြန်မလာခြင်းကြပါဘူးဘင်္ဂလားဒေ့ရှ်အစိုးရကလည်းရိုဟင်ဂျာတွေပြန်လာနိုင်အောင်မြန်မာနိုင်ငံဘက်ကအသေးချာမလုပ်ဘူးဆိုပြီးတော့အပြစ်တင်ခဲ့ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့စစ်ကောင်စီကအခုအယောက်900စာလက်ခံဖို့ပြင်ဆင်ထားတယ်လို့ပြောပေမဲ့ဘယ်နှစ်ယောက်ပြန်လာဖို့ရှိလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ